ညနေခင်းမှာသောရရှင်များရှင်2019ခုနှစ်မတ်လ15ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမုံပါရှင်
။ကျွန်တော်အောင်လင်းဦးကဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ဘလီနှစ်ခုမှလူပေါင်း49ယောက်သေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီရဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတန်ရရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မှုနဲ့အတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ် A တို့ကြားမှာတိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာသလိုတန်တရားနဲ့ဖမ်းဆီးနေတဲ့အရဲသားတွေပိုများလာပါတယ်။စစ်ဘေးရှောင်ပြည်သူတွေကလည်းတောင်းနဲ့ချီလာပြီးဖြစ်ပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်အထောက်ကူပြုကော်မတီတက်ကိုနိုင်ငံတော်သမ္မတရုံကနေပြီးဖွဲ့စည်းလိုက်ပါတယ်။ဒီကော်မတီဟာတကယ်ပဲထိထိရောက်ရောက်ဆောင်ရွက်နိုင်မယ့်အခြေအနေရှိပါရဲ့လား။
ပါမတခိုင်ပြဿနာကိုတင်ပိုကိုချော့ချနိုင်တဲ့အဖြေချနိုင်တဲ့လမ်းကြောင်းတွေရစရာကြောင်းလည်းပါမှမရှိဘူး။ပိုဆိုတဲ့ချက်တစ်ချက်ကပါလဲဆိုတော့အစိုးရရဲ့ policy တွေကို
ကော်မတီထဲမှာသူကိုရဲ့အမြင်စီးရင်ပါလာခဲ့ပေမဲ့ကိုတိုင်းမသိပါဘူးဆိုပြီးတော့ပြောဆိုလိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောပါရှင်ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။နောက် MCA အပြည့်ရဲ့လက်မှတ်ရေးမထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးဖို့ဖိတ်ကြားထားပါတယ်။အဖွဲ့စည်းအများစုကတော့တက်ရောက်နိုင်ပွဲရှိပါတယ်။စတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေကြီးရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။နယူးဇီလန်နိုင်ငံကမွတ်စလင်ဘလီနှစ်ခုမှလူပေါင်း49ယောက်သေဆုံးခဲ့ရတဲ့အကြမ်းဖက်ဝါဒီရဲ့တက်ခိုက်မှုနဲ့ဆက်နွယ်ပြီးတန်ရရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။တရားစွဲခံရသူကိုစနေနေ့မှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံခဲ့ရသူရဲ့အမည်ကိုထုတ်မပြောရင်လည်းနယူးဇီလန်ရုပ်မြင်သံကြားဌာန TVNZ ကတော့တနသမအော်စတြေးလျနိုင်ငံကနယူးဆော့သ်ဝေးပြည်နယ် Grafton မြို့ဟာအသက် 28 နှစ်အရွယ် Brandon Torrance ဆိုသူဖြစ်တဲ့အကြောင်းပြောဆိုထားပါ။အော်စတြေးလျအစိုးရတာဝန်ရှိသူတွေကလည်းတနက်သမားဟာအော်စတြေးလျနိုင်ငံသားဖြစ်တဲ့အကြောင်းအတည်ပြုထားပါတယ်။တကယ်မှုနဲ့ဆက်နွယ်ပြီးအမျိုးသား3ဦးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးထားပြီးတန်ရရှိသူတွေအားလုံးဟာလွန်ကျွေးအတွက်စောင့်ကြည့်ခံရသူဆင်းမှာမပါဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောဆိုထားပါတယ်။ဖမ်းဆီးခဲ့ရတဲ့သူတွေတဲကတူကတော့တကယ်မှုနဲ့ပတ်သက်မှုမရှိဘူးလို့လည်းရဲတပ်ဖွဲ့ကပြောဆိုထားတယ်လို့ကျန်တဲ့ဦးကိုတော့စစ်ဆေးနေတဲ့အကြောင်းပြောဆိုထားတာပါ။ဖမ်းဆီးထားသူတွေနဲ့ပတ်သက်ပြီးနယူးဇီလန်နဲ့ Australia လွန်ကျွေးအာဏာပိုင်နေထံမှာအချက်အလက်တွေမရှိဘူးလို့လည်းနယူးဇီလန်ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးကပြောဆိုထားပါတယ်။တကယ်မှုအတွင်းဘလီတစ်ခုထဲမှာလည်း41ယောက်သေပြီးတနက်တရာတွေကြောင့်စစ်ကူတာပေးနေရသူ48ယောက်ထဲမှာတော့ငယ်ရွယ်တဲ့ကလေးတွေလည်းပါဝင်ကြောင်းပြောဆိုထားပါတယ်။ဘလီနှစ်ခုစလုံးမှာစာရင်းတင်လောက်လက်နက်တွေအများများဖမ်းဆီးမိခဲ့တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်ကတော့အရင်ကမကြုံဘူးခဲ့တဲ့တက်ခတ်မှုဖြစ်နေပြောဆိုခဲ့ပါတယ်။တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်နယူးဇီလန်မှာအကြမ်းဖက်တက်ခတ်မှုအနေအကိုလည်း3ပေးဆင့်တွန်းမြင့်ထားပါတယ်။ဖြစ်ခတ်မှုကတော့တနက်သမားကတက်ခတ်မှုကျူးလွန်နေတဲ့အချိန်မှာပဲလူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။ရက်စက်လုံးနဲ့တက်ခတ်မှုကိုဗီဒီယိုကိုတော့နောက်ပိုင်းမှာလူမှုကွန်ရက်ပေါ်ကနေဖယ်ရှားခံခဲ့ပါတယ်။
အမေရိကန်အနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းကာမဲ့အသုံးစေရအောင်သမ္မတရေးပေါ်အခြေအနေကြီးညာထားတာကိုပယ်ချတဲ့ဥပဒေချမ်းကိုလွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်မှာသမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအနာသုံးပယ်ချမယ်လို့တုံ့ပြန်လိုက်ပါတယ်။သမ္မတရဲ့ကြီးညာချက်ကိုပယ်ချတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှာဂျာတာရီနီကမဲခွဲခဲ့တာမှာထောက်ခံမဲ59မဲကန့်ကွက်မဲ41မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။သမ္မတရဲ့ Republican Party ဝင်အမတ်တချို့ကိုယ်တိုင်ကမထောက်ခံနိုင်တဲ့ဘက်ကနေမဲပေးခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာအတည်ပြုပြီးသားဖြစ်ပါတယ်။အထက်လွှတ်တော်မှာအတည်ပြုလိုက်တဲ့သတင်းထွက်လာပြီးမကြခင်မှာပဲသမ္မတကဗီဒီယိုအနာသုံးပယ်ချမယ်လို့ Twitter လူမှုကွန်ရက်ပေါ်မှာတုံ့ပြန်ခဲ့ပါတယ်။သမ္မတရဲ့ဗီဒီယိုကိုပယ်ချနိုင်ဖို့လွှတ်တော်အမတ်3ပုံ2ပုံရဲ့မဲလိုအပ်တာမို့လွှတ်တော်နှစ်ရက်လုံးမှာဗီဒီယိုကိုပယ်ချနိုင်လောက်တဲ့မဲအများစုရနိုင်မှာမဟုတ်ပါဘူး။တတိုင်းကာစိတ်သဘောမတူနိုင်တာကြောင့်ဒီနှစ်ဆန်းပိုင်းကအစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်လွှတ်တော်ကနေဆက်အတားအဆီးအတွက်အသုံးစိတ်တချို့အတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့သမ္မတတောင်းနေတဲ့ပမာဏမဟုတ်တာကြောင့်သမ္မတကရေးပေါ်အခြေအနေပြင်ညာပြီးတော့အသုံးစိတ်ရအောင်ကြိုးစားခဲ့တာပါ။အခုလိုဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဆိုပြီးပြည်내အစိုးရတချို့ကလည်းသမ္မတအပေါ်တရားစွဲထားကြပါတယ်။အရေးပေါ်အခြေအနေပြင်ညာတဲ့အပေါ် Republican အမတ်အများစုကထောက်ခံနေကြပေမဲ့လွှတ်တော်ကအတည်ပြုတဲ့ဥပဒေချမ်းကိုသမ္မတကဗီတိုတုံးပယ်ချလိုက်ရင်နောက်မှဒီလိုမျိုးတွေဆက်လုပ်လာမှာကိုအမတ်တွေကစိုးရိမ်နေကြပါတယ်။
အမေရိကန်နဲ့တာလီဘန်သဘောနဲ့ချညီညီဆွေးနွေးမှုတွေဟာဆယ်စုနှစ်တွေအတွင်းအာဖဂန်နိုင်ငံမှာညီညီရနိုင်မဲ့လမ်းစာတစ်ခုဖြစ်အမေရိကန်ဆွေးရတာဝန်ရှိသူတွေဘက်ကပြောဆိုနေပါတယ်။ဒါပေမဲ့အာဖဂန်ဆွေးရမှာအဓိကနေရာယူထားသူတွေချို့ရဲ့မှတ်ချက်တွေမှာတော့အမေရိကန်နဲ့အာဖဂန်ဆွေးရကြားသဘောထားကွဲလွဲနေတာတွေကိုလည်းတွေ့မြင်နေကြရတာပါ။ဝါရှင်တန်မှာပုံထုံးလေးနဲ့ဂျာတာဘရင်းတွေတို့ကဆွေးနွေးခဲ့တဲ့အာဖဂန်မျိုးသားလူမျိုးအကြံပေးပုဂ္ဂိုလ်ဟမ်ဒူလာမိုဟစ်ကတော့အမေရိကန်ရဲ့ဆွေးနွေးမှုမဟာဗျူဟာပုံစံဟာကုန်သက်ကရှိရှိအငြင်းခံတဲ့အဆင့်ထက်မပိုဘူးလို့ဝေဖန်လိုက်တာပါ။ကျမညီငယ်ဆွေးနွေးမှုတွေမှာအာဖဂန်ပြည်သူတွေဖိပဲ့ခံရပြီးပွင့်လင်းမြင်သာမှုမရှိကြောင်းလဲအမေရိကန်ဆိုင်ရာအာဖဂန်တပ်မကြီးတာဝန်ယူခဲ့ဘူးတဲ့မိုဟစ်ကမနေ့တုန်းကပဲဒိန်းနောက်တွေကိုပြောဆိုသွားပါတယ်။အမေရိကန်ဘက်ကဆွေးနွေးညှိနှိုင်းမှုတွေမှာဦးဆောင်နေတဲ့ဇန်မေခါလီဇာကလည်းလက်တွေ့ညီငယ်ရေးတဲ့ပုဂ္ဂိုလ်ရေးအောင်မြင်မှုကိုဦးစားပေးနေတယ်ဆိုပြီးဝေဖန်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ညီဌာနကတော့ဝေဖန်မှုပေါ်မှာပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ခဲ့ပြီးအမေရိကန်ဆွေးရရဲ့မချေနှက်ချက်ကိုလည်းအတိပေးခဲ့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။
Ethiopia လေချောင်းလိုင်းပိုင်း737 Max 8လေယာဉ်တနင်္ဂနွေနေ့ကပြတ်ကျခဲ့ပြီးတဲ့နောက်နိုင်ငံအလုံးနီးပါးကဒီအမျိုးအစားလေယာဉ်တွေပြန်တမ်းမှုကိုရပ်တန့်ချထားချိန်မှာမှားထားကြတဲ့737 Max လေယာဉ်အစ်စ်တွေပေးပို့တာကိုစိုက်ထားမယ်လို့ Boeing ကုမ္ပဏီကကြေညာရင်းနေ့ကကြေညာခဲ့ပါတယ်။ Boeing ကုမ္ပဏီအတွက်အဓိကဖြစ်တဲ့737 Max လေယာဉ်အစ်စ်တွေကိုဆက်ပြီးထုတ်လုပ်နေမှာဖြစ်ပေမဲ့လေယာဉ်အတွက် software အစ်စ်တက်ဆင်ဆက်သတ်မှုတွေလုပ်တာအပြင် Ethiopia လေချောင်းလိုင်းလေယာဉ်ဘာကြောင့်ပြတ်ကျခဲ့ရတယ်လဲဆိုတာအဖြစ်မသိရခင်မှာလေယာဉ်အစ်စ်တွေပေးပို့တာကိုရပ်ထားမှာဖြစ်ပါတယ်။ Indonesia လိုင်းရန်လေချောင်းလိုင်းကလေယာဉ်နဲ့ Ethiopia လေချောင်းလိုင်းကလေယာဉ်တို့၅လအတွင်းမှာပြတ်ကျခဲ့တဲ့ပုံစံဆင်တူနေတာကြောင့်Boeing 737 Max အမျိုးအစားလေယာဉ်တွေပြန်တက်မှုကို American အပါအဝင်နိုင်ငံတော်တော်များများမှရန်နာထားပါတယ်။ပြတ်ကျခဲ့တဲ့ Ethiopia လေယာဉ်ရဲ့လေယာဉ်ပြန်တက်မှုအချက်အလက်နဲ့အသံမှတ်တမ်းတင် Black Box တွေကိုပြင်သစ်လေကြောင်းလိုင်းကျွမ်းကျင်သူတွေစတင်စစ်ဆေးနေကြပါပြီ။အဒစ်ဇဘာဘာလေဆိပ်ကနေပြန်တက်ပြီး6မိနစ်အကြာမှလေယာဉ်ပြတ်ကျခဲ့မှုကြောင့်လေယာဉ်ပေါ်ပါသွားသူ159ယောက်လုံးသေဆုံးခဲ့ပါတယ်။အောက်တိုဘာလတုန်းကလည်းလိုင်းရန်လေကြောင်းပိုင် 737 Max လေယာဉ်ဂျကာတာလေဆိပ်ကပြန်တက်ပြီးမကြခင်မှာပဲဂျာဗာပြင်လယ်ထဲပြတ်ကျလို့189ယောက်လုံးသေဆုံးခဲ့ပါတယ်။အဲ့ဒီလေယာဉ်ဘာကြောင့်ပြတ်ကျရတယ်လဲဆိုတာစုံစမ်းနေတဲ့စုံစမ်းမှုအစီရင်ခံစာကိုအရင်ခန့်မှန်းထားတာထဲဆော်ပြီးတော့ဇူလိုင်ဒါမှမဟုတ်ဩဂတ်လလောက်မှာထုတ်ပြန်နိုင်အောင်စူးစမ်းနေတယ်လို့အင်ဒိုနီးရှားလေကြောင်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တယ်လီဖီမျိုးကိုရော့ကက်ဒုံးနှစ်စင်းနဲ့ပြစ်ခတ်ခံခဲ့ရပြီးတဲ့နောက်အစ္စရေးစစ်တပ်ကအချက်ဖက်သမားတွေရှိနေတယ်လို့ဆိုရဲဂါဇာဒေသကပြစ်မှတ်တွေကိုရော့ကက်တွေနဲ့မနေ့ညပိုင်းမှာပဲပြစ်ခတ်ခဲ့ပါတယ်။အစ္စရေးစစ်တပ်ကသတင်းသေးစိတ်မထုတ်ပြန်ပေမဲ့လည်းဂါဇာဒေသတောင်ပိုင်းခံယူနေစစ်ကောင်ကိုရော့ကက်တွေထိမှန်ခဲ့တဲ့အကြောင်းပါလက်စတိုင်းမီဒီယာတွေကဖော်ပြခဲ့ကြတာပါ။ဒီကဲတည်ဆုံမှုသတင်းတွေတော့မကြားသေးပါဘူး။အစောပိုင်းမှာတယ်လီဖီမျိုးကိုဂါဇာဒေသဘက်ကနေရော့ကက်ဒုံးနှစ်စင်းနဲ့ပြစ်ခတ်ရမှာတော့လေကြောင်းရန်သတိပေးအိုးဆွဲတန်နေလဲထွက်ပေါ်ခဲ့ပါတယ်။ရော့ကက်ဒုံးနှစ်စင်းကိုတော့အစ္စရေးရဲ့ Iron Dome Missile တုံးရန်ကာဝေးစနစ်ကဟန်တာနိုင်ငံပြည်ဒီစင်းကတော့မြေပေါ်ကျရောက်ခဲ့တဲ့ပုံရတဲ့အကြောင်းစစ်တပ်ကပြောခဲ့တာပါ။အစ္စရေးဘက်ကရော့ကက်နဲ့ပြစ်တာဘယ်ဖွဲ့လက်ချက်လဲဆိုတာရှင်းရှင်းလင်းလင်းမရှိသလိုဂါဇာဒေသမှာအုပ်ချုပ်နေတဲ့ Hamas အဖွဲ့နဲ့ Islamic Jihad အဖွဲ့တို့ကလည်းသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်။တကယ်မှုအတွက် Hamas အဖွဲ့မှာတာဝန်ရှိတယ်လို့အစ္စရေးဆိုတာတာဝန်ရှိသူတချို့ကတော့မနေ့နောက်ပိုင်းအရေးပေါ်လူညုံရေးအစည်းအဝေးမှာပြောဆိုခဲ့ကြပါတယ်။
Venezuela သမ္မတ Nicolas Maduro အပေါ်တရုတ်နဲ့ရုရှားနိုင်ငံတို့ကမထောက်ခံဘူးလို့အတိုက်ခံခေါင်းဆောင် Juan Guaido က Caracas မြို့တော်မှာကြားသပိုင်းနေ့ကလူလူစုဝတ်တစ်ခုမှာပြောကြားခဲ့ပါတယ်။ဒီနှစ်နိုင်ငံဟာနိုင်ငံထဲမှာရှိတဲ့သူတို့စီးပွားရေးအကျိုးစီးပွားရေးအတွက်ဆောင်ရွက်နေတာသာဖြစ်တယ်လို့သူကိုယ်သူကြားဖြတ်သမ္မတအဖြစ်ကြေညာထားတဲ့ Guaido ကပြောခဲ့တာဖြစ်ပါတယ်။ America အပါအဝင်အနောက်နိုင်ငံအများစုကသူ့အပေါ်ထောက်ခံတယ်လို့တရားဝင်ပြောကြားထားပေမဲ့ Russia နဲ့တရုတ်တို့က Maduro ကိုထောက်ခံတယ်လို့ပြောထားကြတာပါ။တရုတ်နဲ့ Russia တို့ကသူတို့အကျိုးစီးပွားအတွက်လုပ်နေတာကိုသူကောင်းကောင်းနားလည်ပါတယ်လို့ Juan Guaido ကဆိုပါတယ်။ရေနံပေါ်ကျွေသွားတဲ့ Venezuela နိုင်ငံရဲ့ရှင်းနံပေးငွေချေးတဲ့သဘောတူညီချက်အရတရုတ်ကပြီးခဲ့တဲ့10နှစ်အတွင်းမှာဗင်နီဇွဲလားကိုဒေါ်လာဘီလီယံ50ကျော်ငွေချေးထားပါတယ်။အလားတူရုရှားနိုင်ငံကလည်းပူးတွဲရေနံတူးဖော်ရေးအတွက်ဒေါ်လာဘီလီယံနဲ့ချီတဲ့သဘောတူစာချုပ်ချုပ်ဆိုထားပါတယ်။နိုင်ငံထဲမှာအစားအသောက်တောက်သုံးရေနဲ့လျှက်စက်မီပြတ်နေပေမဲ့မဒူရိုကတော့အာနာဆင်းပေးဖို့ငြင်းဆန်နေတဲ့အပြင်အခုလိုဖြစ်နေတာကသူ့စီကအာနာသိမ်းဖို့အမေရိကန်ကပူးပေါင်းကြံစီလုပ်နေတာလို့ပြောပါရရှင်။
အမေရိကန်ဘက်ကလက်ရောမှုတွေမရှိခဲ့ရင်ဆွေးနွေးမှုတွေကိုဆန်းကန်ထားဖို့မြောက်ကိုရီးယားကစဉ်းစားနေပြီးမစ်ဆိုင်းတုံးနဲ့နျူကလ ియర్ ဆန်တက်မှုတွေမလုပ်ဖို့တားမြစ်ထားတာကိုလည်းပြန်စဉ်းစားကောင်းစဉ်းစားသွားမယ်ကြောင်းမြောက်ကိုရီးယားအစိုးရတန်တမန်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဒုတိယတရိုင်ထိပ်သီးဆွေးနွေးပွဲပြခဲ့တဲ့ပုံမှာလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေကအမေရိကန်ကိုပြစ်တင်ခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အမျိုးသားလူညုံရေးအချံပီဂျွန်ပေါ်တန်တို့ဟာရန်လိုပြီးမယုံကြည်တဲ့အခြေအနေတွေကိုဖန်တီးခဲ့ကြကြောင်းခေါင်းဆောင်နှုတ်ရဲ့အပြုသဘောဆွေးနွေးညှိနှိုင်းမှုကြိုးပမ်းမှုတွေမှာဟန်တာဖြစ်ခဲ့ကြကြောင်းလည်းပြောင်းရမ်းမှုတော်မှာဒိန်းတောက်တွေကိုပြောခဲ့တဲ့ကြောင်းဒိန်းတွေကဖော်ပြနေတာပါ။နျူကလ ియర్ နဲ့ပြတ်သင်းရေးအမေရိကန်နဲ့ဆွေးနွေးမှုအပေါ်ရပ်တည်ခြင်းနဲ့နောက်ထပ်ဆောင်ရွက်မယ့်အစီအစဉ်တွေကိုမြောက်ကိုရီးယားခေါင်းဆောင်ကမကြာခင်တရားဝင်ကြေညာဖို့ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။
အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပေါ်ဖေဗရူလာ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့ဂျိုင်းစ်အီမိုဟာမက်စစ်သွေးကြွအဖွဲ့ကိုတီထောင်သူမာဆူဒ်အဇာရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့ဆုံးဖြတ်လိုက်တယ်လို့ပြင်သစ်အစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ EU ဥရောပသမဂ္ဂရဲ့အကြမ်းဖက်ဝါဒီအဖြစ်မတင်ကားသူစီးရင်နဲ့မှမာဆူဒ်အဇာကိုသွင်းနိုင်ဖို့အတွက်ပြင်သစ်နိုင်ငံကဆောင်ရွက်မယ်လို့ပြင်သစ်ရဲ့ပြည်ထရေးဗန်နာရေးနဲ့နိုင်ငံသားရေးဌာနတို့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဂျိုင်းစ်အီမိုဟာမက်စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုအတွင်းမှာအိန္ဒိယပြည်သူစစ်တပ်ဖွဲ့ဝင်40ထဲမှနေတည်ဆုံးခဲ့တာပါဒီစစ်သွေးကြွအဖွဲ့အပါအဝင်အိန္ဒိယနိုင်ငံအပေါ်တိုက်ခိုက်နေတဲ့အဖွဲ့တွေကိုနှိမ်နင်းဖို့အတွက်ပါကစ္စတန်နိုင်ငံကိုကမ္ဘာနိုင်ငံကြီးတွေကဖိအားပေးနေကြပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မို့လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားမှာတိုက်ပွဲတွေပုံမှုပြင်းထန်လာနေတယ်လို့တန်တရားနဲ့ဖမ်းဆီးခံရတဲ့အရက်သားတွေလည်းပို့ပြီးတော့များလာနေပါတယ်မနေ့တုန်းကကြောက်တော်မြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့တက်မတော်ဘက်ကနေရွာသား၃ဦးကိုဖမ်းဆီးခဲ့တယ်လို့ AA နဲ့ဆက်သွယ်တယ်လို့ယူဆရသူတွေကလည်းဖမ်းဆီးပြီးတော့တရားစွဲဆိုခဲ့ပါတယ်ဒီရက်ပိုင်းနေ့အတွင်းမှာတော့နှစ်ဖက်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရတဲ့ဒေသခံရွာသားတွေလည်းတနေ့တခြားပို့ပြီးတော့မှများလာနေပါတယ်ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တွင်ဘုတ်တော်ကျေးရွာသား၃ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့စစ်ရှောင်ဘုတ်တော်ကျေးရွာသားတွေရဲ့ပြောဆိုချက်အရသိရကြောင်းဗိုလ်မင်းကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်ဘုတ်တော်ကမဖမ်းတာကသုံးယောက်ပါအဘစင်သာမောင်ဦးသာနေဆန်းနောက်ပြီးတော့အဘဦးကတဲ့ဦးသာသုံးယောက်မဟုတ်တယောက်ပါအဲနောက်အဘဦးအောင်လောက်ကဦးသာဆယ်ဝန်းတယောက်ပါသူတို့ကလည်းတော့တက်ခံရတော့တယ်လို့ပြောတယ်သူတို့ရောထင်းမှာဖက်တာပါတော့သူခေါ်တော့တယ်လို့ပြောပါလိမ့်စတဲ့တော့မကြသေးပါဘူ
းမလာဆန်းနေနေကလည်းမင်းပြမျိုးနဲ့ပန်းမြောင်ကြီးရွာတပော့စာတဲစုနေနှက်ဖြားယောဂတဲ့သူကိုစေယုံလိုက်ပို့တဲ့မြောက်ဦးမျိုးနဲ့ចောင်းဆောင်ကြီးရွာနာရီကွန်ကြီးရေးဖွဲ့နဲ့ကားဆရာပေါင်းဆယ်ဦးကိုမြောက်ဦးမျိုးနဲ့ရဲ့နေမီခံစစ်သားတစ်ခုဖြစ်တဲ့940တိုင်းရင်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်အဖမ်းခံရတဲ့နှက်ဖြားယောဂတဲ့ဟာမနေ့ကတည်ဆုံသွားပြီးတော့ဂျန်ရှိတဲ့ကိုဦးကိုမတရားသိဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဦးထွန်းတာစိန်ကခုလိုပြောပါတယ
်။လက်နာကတော့လူနာစလမဝင်းကတော့ဒီပေါ်ပါပြီ။သူနှက်ဖြားကြောင်ဒီပေါ်တာပါ။သူတို့ကတော့အခုဒီမြောင်ဦးအချုပ်ခန်းထဲမှာပဲရှိနေပါလို့။တက်ခွန်ပြင်းပြီလို့ပြောပါတယ်။ခုနကလည်းမဲအဲ့ဒီမိသားစုဝင်တယောက်ကစစ်နေမှာကိုတည်းကျွန်တော်ကိုပြောပါလေ။
တေဆုံးသူလူနာလှမောင်ဝင်းဟာရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်သူလို့တပ်မတော်ဘက်ကယူဆနေတာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်လို့စစ်တပ်နဲ့နှိဆက်သူတွေကပြောဆိုနေပေမဲ့ကာယကံရှင်မိသားစုကတော့ဘယ်ဖွဲ့စည်းနေမှဆက်ဆက်မရှိဘူးလို့ပြောဆိုထားပါတယ်။ဒီလိုရက်သားတွေကိုဖမ်းဆီးမှုဖြစ်ရအကြောင်းရင်းကိုသိရှိဖို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းတွင်ကြောက်တော်နဲ့ဘုံတို့ကျုံမြို့နယ်ဆက်မှာ AA ဖွဲ့ခူအောင်းနေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေလက်နက်ကြီးအပါဝင်လေကြောင်းကူနဲ့ပြစ်ခတ်တိုက်ခတ်မှုတွေပြင်းထန်လာနေပါတယ်။တိုက်ပွဲဖြစ်ပွားရာအနီးနားရွာတွေဖြစ်တဲ့ပက်ခွက်စိတ်တဲတော်လမ်းပိတ်ခွင်ဘုတ်တော်တန်ပြင်းမီးရက်ပြင်းငပြောက်စီစတဲ့ရွာတွေကစစ်ဆောင်ရွာသား300ကျော်ဟာကြောက်တော်မြို့နယ်ပူမင်းကြီးရွာထဲမှာတိမ်းရှောင်ရောက်ရှိနေတယ်လို့ကြီးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ရွာကတော့ဖြစ်ရောက်နေပါတယ်လုံးဝရတော့ဟိုတော့လက်စသေးရော 中华人民那个不多那娃的，你都连里面中下来的，一百八的那下娃的，蒙古啊，黄吉江那的土龙下娃的，哎，他讲主要交不交别了那娃。
俺都叫做牛奶个，干烧鸭腿骨嘞，四香子鸭脚，等香鸭心里来喽。叫做牛奶，卤木姑娘不也破碗，姑叫烂面个不要玩嘞。
现在那叫做嘛着，你干烧鸡肉个。这边都看到的有名家的，今年家里去的，今年高龙寿宴，六月个太阳你忘了吹。
你看边那对嘛，皮包里的在包浆，第二第年一年隆重一个吧，清香里了吧。这月欧秋月木的秋个嘞，没得亚丁十多木的说说看一比，潘西的亚说看一来对细看吧嘞。二的六皮亚对叫呗，第满了三百弄个，苗苗那对一个呢，这月欧秋月木的亚叫，弄出啥顶开吧嘞？第六弄出啥顶开的，一句欧秋月木的里呢？马拉山阿爷那个傻逼，大王那边来唐山江登边部呢，大王唐山来木木西巴个，啊九江开龙山呢，边来登边部，牛呢欧桥一木个呢，第二十多元的一算呢，今年吃头边他娃嘞，大王边来唐山部下，一接欧桥一木的转，龙兄爷阿妈看这西部路来路，当有结缘欧桥一木，无为了熬个别娃嘞。
那边昨天嘛就到坡边他的路嘞，那路没没那么晚路，终于的。那路路啊，得设定个，路啊，旅游本来没说明着，现在到啊，山上坡就是那个奇怪了。那路当初说过了，那旅游内容说明着，那路不搞嘞，设定到啊，山上坡，看他们去的不？
到我家里弄出他嘞，苗苗嘞，一只欧秋叶木的呢，买了十块钱的，一只欧秋叶坡，稍微几码比码，啊，江边做嘛，去吧嘞。飞娃人那是些人那种啊，苗苗嘞，一只欧秋叶木里有个，阿那边那个潘西比，没得亚丁十多亩饱满嘞，得亚岁数开吧嘞。拉都不知道呢，也得找苗那种啊。欧洲野牧人呢，越大的个，没得亚丁十多亩饱满嘞，得亚岁数开了西的路。飞娃人三个嘞，找着苗那种个，是被等上了家嘞。前面的本来娃苗嘞，现在娃越大十多五个嘞，他们老干的得亚岁数他娃嘞。他们老呢，一家撇的在包浆，对他看着你呢，本来不要讲伢那的，你他妈就你亚比，龙泉野庄内心受益你家的撇巴嘞，怎么样？
နိုင်ကိုရင်တရင်ပေးပို့ခဲ့တာဖြစ်ပါလေရှင်ဒီလိုမျိုးပြိပခါတွေပြင်းထန်နေတဲ့ရခိုင်အရေးဖြေရှင်းနိုင်မှုအစိုးရဘက်ကကော်မတီတရက်ဖွဲ့စည်းလိုက်တဲ့အကြောင်းတင်ပြပေးကြပါရစေရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီတရက်ကိုဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကမတ်လ14ရက်နေ့ကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်လက်နက်ကင်ပြိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးအတွက်ဒီကော်မတီအနေနဲ့ဘာတွေများအထောက်အကူပေးနိုင်ပါသလဲတကယ်ပဲထိထိရောက်ရောက်ဆောင်ရွက်နိုင်မယ့်အခြေအနေရှိပါရဲ့လားဆိုတာကိုတော့ VOA သတင်းမေခစူးစီးတင်ပြထားပါတယ
်မြို့သားလွတ်တော်ဒုဥက္ကဋ္ဌဦးအေးတောင်ကိုကော်မတီဥက္ကဋ္ဌအဖြစ်ထားပြီးအဖွဲ့ဝင်14ဦးပါရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုသမရကဖွဲ့စည်းခဲ့တာပါရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့အကြတိုက်ပွဲတွေပြင်းထန်နေပြီးတောင်းနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေချိန်မှာအခုလိုရခိုင်တည်ငြိမ်အေးချမ်းအောင်အထောက်အကူပြုကော်မတီကိုဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့ကော်မတီဝင်အချို့ကတော့အခုလိုကော်မတီဖွဲ့စည်းမဲ့အကြောင်းကိုသူတို့ကိုတစုံတရာအကြောင်းကြားတာမရှိခဲ့ကြောင်းပြောဆိုထားပါတယ်ကော်မတီထဲမှာအမည်စင်းပါလာပေမဲ့ဒီကော်မတီဖွဲ့စည်းတာနဲ့ပတ်သက်ပြီးသူဘာမှမသိရတဲ့အကြောင်းတည်သူလွတ်တော်ကိုယ်စားလှယ်ဦးလှစောက VOE ကိုပြောပါတယ
်အဲ့တော့ကျွန်တော်ပေါ်မှာခုလည်းဘာမှလည်းဆက်သွယ်တာလည်းမရှိဘူးဟောအစီဝေးပဲနဲ့လုံမလဲဘာလို့ရမလဲဘာတောင်းဝန်ယူရမလဲဆိုလည်းဘာမှကျွန်တော်ပြောထားတာလည်းမရှိဘူးအဲ့ဒီပါထဲမှာပါတဲ့ဟိုလူဟာတွေကိုတွေ့လိုက်တဲ့အခါကျတော့လေအပရိကလုပ်ငန်းတွေပဲဘာမှတခိုင်ပြဿနာကိုတင်ပိုကိုရှော့ချနိုင်တဲ့အဖြေချနိုင်တဲ့လမ်းကြောင်းတွေရစရာတောင်းလဲဘာမှမရှိဘူးပိုးဆိုးတဲ့ချက်တစ်ချက်ကဘာလဲဆိုတော့အစိုးရရဲ့ policy တွေကိုရှင်းပြရမယ်ဆိုတော့ပါတယ်အဲ့တော့ကျွန်တော်ကအစိုးရရဲ့လူလည်းမဟုတ်ဘူး NLD ပါတီဝင်လည်းမဟုတ်ဘူးကျွန်တော်ဝန်ကြီးလည်းမဟုတ်ဘူးတော့တာဝန်ရှိတဲ့လူလည်းမဟုတ်ဘူးတိုင်းရင်းသားပါတီတစ်ခုကလူတစ်ယောက်ပဲအဲ့တော့ကျွန်တော်တိုင်းရင်းသားပါတီတစ်ယောက်ကလူတစ်ယောက်က NLD အစိုးရနဲ့အခုလုံးလုံးစင်ကမ်ဘကမ်ဘအနာရနဲ့ကက်ဘိနက်ရဲ့ policy ကိုကျွန်တော်ရှင်းပြရတဲ့အကြောင်းဘာမှမရှိဘူးအဲ့တော့ဒီလောက်အစိုးရရဲ့စီမံခန့်ခွဲမှုညံဖြစ်တဲ့တောင်ပြည်တွင်းဆရာမကြည့်သိမဲ့ကြီးမားလာတဲ့ဟာကိုကျွန်တော်ကအစိုးရရဲ့မူဝါဒတွေကိုလို့တော့ရှင်းပြမှာလေဒါဟာကျွန်တော်တို့တော်တော်ခက်ခဲပဲအဲ့တော့ဒီတာဝန်ကိုလည်းကျွန်တော်ထမ်းဆောင်လိုက်တာအကြောင်းမရှိဘူ
းကော်မတီအနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်ပြည်နယ်တွင်းကွင်းဆင်းလေ့လာတာတွေတွေ့တဲ့တွေ့တိုက်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်အစိုးရရဲ့မူဝါဒတွေကိုကြဲကြဲပြန်ပြန်ရှင်းလင်းတင်ပြတာလိုအပ်တဲ့အကြံဉာဏ်တွေရယူတင်ပြတာပြည်နယ်အစိုးရအဖွဲ့လွတ်တော်နဲ့ပြည်သူတွေအကြားလိုအပ်တဲ့စိတ်ဆက်ညှိနှိုင်းမှုတွေလှုပ်ဆောင်သွားဖို့ဖြစ်တယ်လို့သမရရဲ့ကြေညာချက်ထဲမှာတော့ဖော်ပြထားပါတယ်အခုလိုကော်မတီဖွဲ့စည်းတဲ့အပေါ်မှာအကောင်းမြင်ပေမဲ့လို့ လက်ရှိရခိုင်ပြည်နယ်ရင်းတည်ငြိမ်အေးချမ်းဖို့အတွက်ဆိုရင်တော့လက်နက်ကင်ပြိပခတွေမှာပါဝင်ပတ်သက်နေသူတွေကိုယ်တိုင်တိုက်ခိုက်မှုတွေရက်စက်ပြီးငြိမ်းချမ်းရေးအတွက်ပါဝင်လှုပ်ဆောင်မှသာပိုပြီးလက်တွေ့ကျလိမ့်မယ်လို့လေလာတုံးတက်လာသူကတော့နိုင်ငံရေးလေလာတုံးတက်သူသတင်းစာဆရာဦးစီသူအောင်မြင်ပါ
ဆိုတော့ဘာပဲပြောရခိုင်နေအများစုပါတဲ့အထောက်ကူပြုကော်မတီကိုဖွဲ့စည်းလိုက်တဲ့အခါကျတော့တကယ်သူတို့ပြန်ပြီးတော့မှအစီရင်ခံတယ်ပြန်တင်ပြတယ်ဆိုတဲ့အခါကျလို့ရှိရင်ကောင်းမွန်တဲ့ကြံ့ကြံ့တွေရလိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အဲ့ဒါကအထောက်ကူပြုအဖွဲ့ဆိုတဲ့အတိုင်းအထောက်ကူပဲဖြစ်လိမ့်မယ်တကယ်ကြတော့ကာယကံရှင်တွေတစ်ဖက်မှာတိုက်ပွဲဖြစ်နေတဲ့ဥစ္စာကရခိုင်အေတပ်ဖွဲ့နဲ့အဲတပ်မတော်နဲ့ဖြစ်နေကြတာဖြစ်နေကြတဲ့အခါကျတော့အဲ့ဒါကပိုအရေးကြီးတယ်ပိုရေးကြီးတဲ့ခါကျတော့ဟိုညဉ့်ညရေးဆိုတဲ့ဥစ္စာထိလွယ်ရှာလွယ်တယ်ရှင်းပိုင်းမှာဆိုဘာဖြစ်ထားသလဲဆိုရင်ဥမာဦးဇော်ထေးကသတင်းစာရှင်းလင်းပွဲတွေပါဒီမှာရခိုင်တိုင်းသားတွေဘက်ကမျက်နှာမူပြီးတော့ဟိုပြောတဲ့ဥစ္စာတွေကတစ်ဖက်မှာမခံမရနိုင်လောက်အောင်ဖြစ်တဲ့စကလုံးတွေပါဒီကအဆပါတယ်ဒါတွေကအဆဟိုရှောင်ကျင်သင့်တယ်အဲ့တော့ညဉ့်ညရေးကိုမူတည်မယ်ဆိုရင်ပြစ်ခတ်တက်ခတ်မှုဆိုတဲ့ဥစ္စာဘယ်နေရာရောက်နေသည်ဖြစ်စေသူကရက်ရမှာပဲရက်လိုက်ပြီးတော့မှဆွနေပြီးရင်တက်တယ်ဘလို့ထားမလဲပါညာဆိုတော့ဒါနောက်လို့အဲ့တော့ရက်ကိုရက်ရမှာပဲမရက်ဘဲနဲ့တော့ဒီငញ្ញញရေလှုပ်ချင်တာတို့ဒီငញ្ញအေဂျင့်မှုတွေကတော့ဘာမှလုပ်လို့ရမှာမဟုတ်ဘူးအဲ့လိုပဲကျွန်တော်မြင်ပါတယ
်နိုင်ငံတော်သမရကဖွဲ့စည်းလိုက်တဲ့အခုကော်မတီအဖွဲ့ဝင်တွေထဲမှာတော့ပြန်ချရေးဝန်ကြီးဒေါက်တာဖေမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့အပြင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမောင်မောင်အောင်တို့အပါအဝင်ရခိုင်တိုင်းရင်းသားလွှတ်တော်အမတ်အချို့ပါဝင်ထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြမငင်းညာရေးဖော်ဆောင်နေမှုဆွေးနွေးနေကြတဲ့အလားအလာအခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ငင်းညာရေးလုပ်ငန်းစဉ်ဆွေးနွေးဖို့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းညာရေးဗဟိုဌာန NRPC ကဖိတ်ကြားလိုက်တဲ့အပေါ်မှာတော့အဖွဲ့အစည်းအများစုကတက်ရောက်နိုင်ပွဲရှိပါတယ် NRPC နဲ့ဆွေးနွေးပြီးနောက်တစ်ရက်မှာတော့တက်မတော်နဲ့အဖွဲ့တစ်ဖွဲ့ချင်းဆွေးနွေးပွဲကိုလေဖိတ်ကြားစာထဲမှာဖော်ပြထားပါတယ်သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစော်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ရခိုင်ရှမ်းကျင်းစတဲ့တိုင်းသားဒေသတချို့မှာဒီအပိုင်းအတွင်းလက်နက်ကင်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာပဲ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့၈ဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးဖို့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC ကအခုလိုဖိတ်ကြားလိုက်တာပါဒီလ22ရက်နေ့မှာတွေ့ဆုံမှုဖိတ်ကြားထားတာဖြစ်ပြီး22ရက်နေ့မှာတော့တက်မတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့လက်နက်ကိုင်အဖွဲ့တပွဲချင်းစီနဲ့တွေ့ဆုံဖို့အဲ့လိုတွေ့ဆုံဖို့အတွက်တွေ့ဆုံလို့တဲ့အဖွဲ့အစည်းတွေအနေနဲ့ကြိုတင်အကြောင်းကြားဖို့ NRPC ဖိတ်ကြားစာမှာဖော်ပြထားပါတယ်ဖိတ်ကြားထားတဲ့အဖွဲ့တွေကတော့ဝါကီသွေးစည်းညီညွတ်ရေးပါတီ UWSP ၊ကချင်လွတ်လပ်ရေးအဖွဲ့ KIO ၊ရှမ်းပြည်အရှေ့ပိုင်းငင်းချမ်းရေးနဲ့စီလုံးရေးကော်မတီ PSC ကော်မိုင်းလာအဖွဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNTJP ကော်ကိုကန့်အဖွဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF အေးလို့လူတီများတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA နဲ့ကင်းညီမျိုးသားတိုးတက်ရေးပါတီ KNPP တို့ဖြစ်ပါတယ်ပြီးခဲ့တဲ့လက NRPC တက်မတော်တို့နဲ့တွဲဆုံဆွေးနွေးခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကငင်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်အော်တက်မှာပါဟုတ်ကဲ့ခင်ဗျလောလောဆယ်တော့ကျွန်တော်တို့မဆွေးနွေးရသေးဘူးဒီမှာကဒီကဒီရလူကြီးတွေရောက်နေတယ်အဲဒီနေ့ပဲကျွန်တော်တို့ဆွေးနွေးကုန်ရှိပါတယ်ခင
်ဗျာ။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကလည်းဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းဝါတက်ဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံက Facebook Messenger ကနေပြန်ကြားခဲ့ပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုဆက်သွယ်မေးမြန်းရာမှာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးတိုက်ကျော်က
ကျွန်တော်တို့တောင်းတရတယ်ကျွန်တော်ထဲနဲ့တည်းမိကြည့်ရမယ်
ကင်းညီမျိုးသားတိုးတက်ရေးပါတီ KNPP ကတော့ဒီလ18ရက်နေ့မှာ NRPC 19ရက်နေ့မှာတက်မတော်နဲ့တွဲဆုံဖို့စီစဉ်ထားတာကြောင့်21ရက်နေ့အစည်းအဝေးမှာလဲပါဝင်တယောက်ဖွဲ့ရှိကြောင်းကို KNPP ရဲ့အထွေထွေတွင်းရေးမှုဥရွှေမျိုးတန်းကအခုလိုပြောပါတယ
်တဖြည်းဖြည်းမှာလဲဟိုစာဦးရတူလေးသူဒီနေ့တောင်းပြန်တယ်သူကလောလမ်းပေါ်မှာဖြစ်နေတယ်ကားနဲ့ပြန်လာတယ်ချက်မှန်နေတ
ယ်ကျန်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်ရမှာတော့အများစုကဖုန်းလက်ခံဖြေဆိုတာမရှိသလိုတချို့အဖွဲ့တွေကတော့ဖုန်းပိတ်ထားကြပါတယ်ဒီအဖွဲ့တွေနဲ့နှိဆက်သူတွေကတော့တက်ရောက်ဖို့ရှိကြောင်းပြောဆိုတာရှိပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုးကတော့တက်မတော်ကတပွဲချင်းနဲ့ဆွေးနွေးမယ်ဆိုတဲ့အပေါ်မှာအခြေတင်ဆွေးနွေးရပွဲရှိကြောင်းတုံးသက်ပြောဆိုပါတယ
်ဒီနောက်ပိုင်းသုံးဘွဲ့ပေါ်မှာမိသုံးဘွဲ့ပေါ်အေးပြန်လေကိုကန့်ရတပွဲချင်းတွေ့မှလားသုံးဘွဲ့တွေ့မှလားဆိုတဲ့စကားတော့
ခြေတင်တစုံတရာကျွန်းနေနေပျော့ဆူရလိမ့်မယ်လို့ထင်ပါတယ
်တမ်ရွန်နဲ့အဓိကဆွေးနွေးနိုင်ဖွယ်ရှိတဲ့အလားအလာကိုလည်းအခုလိုစစ်ပြောပါတယ
်အဓိကကတော့တပ်ဖက်ကတော့ NNC ထူးဖို့ပြောမှာပဲအဲဟိုဘက်ကလည်း bilateral ရင်သွားမလားသို့မဟုတ်ဒီဘက် commitment နဲ့ပဲဒီ NNC သွားမလားဆိုတာကိုအားကြီးရမယ်ပြဿနာလို့ပဲထင်တယ်ဒါပေမဲ့ကျွန်တော်တို့တဆိုင်နဲ့နဲ့ပြဿနာပြည်လဲဖို့တော့နည်းခက်မယ်လို့ထင်တယ်ဒါကြောင့်သဘောတူညီချက်စုံတရာရအောင်တိုက်ပွဲလျှော့ချနိုင်ပါလေသူကတိုက်ပွဲလျှော့ချတယ်ဆိုတာနှစ်ပိုင်းရှိတာပေါ့တကယ်တမ်းကျတော့အချင်းချင်းနဲ့မှတော့တိုက်ပွဲမရှိတော့ဘူးဗျကျမ်းမြောက်မှာလည်းပဲလွှဲထောက်မှုပြီး SSU ရဲ့တပ်ဖွဲ့စုံတရားဖြစ်ခဲ့ပြီးပြန်လျှော့ချနိုင်တယ်။နောက်အဓိကဖြစ်နေတာရခိုင်စစ်မျက်နှာပဲဖြစ်နေတာ။ရခိုင်စစ်မျက်နှာမှာတပ်ဖွဲ့လျှော့ချမှုကတော့တော်တော်လေးချိန်နဲ့ဆွေးနွေးရအောင်ပဲထင်ပါတယ်လွယ်လွယ်ကူကူတော့မဖြစ်နိုင်အောင
်။လက်ရှိဆောင်ရွက်နေတဲ့ငင်းချိုင်းလုပ်ငန်းစဉ်ဟာ WSP က AB လမှာကျင်းပမဲ့230ပြည့်အခမ်းအနားနဲ့ NCA လက်မှတ်ရေးထိုးအဖွဲ့တွေရဲ့မေလထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှလာပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလည်းပြောပါတယ်။20ရက်နေ့မှာကျင်းပမဲ့ဆွေးနွေးပွဲတွေပြီးနောက်မှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့တမရော်တို့တွဲဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒီရက်ပိုင်းတွေအတွင်းမှာငင်းကြဲရေးနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေကျင်းပနေတာရှိတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းပြီးခဲ့တဲ့ရက်တွေကတမ်ရွန်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA နဲ့ TNLA တို့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တမ်ရွန်ဘက်ကတော့တစုံတရာထုတ်ပြန်တာမရှိပါဘူး
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးခြင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြသလို Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လူဦးကတလှည့်ကြေညာပေးပါမယ်ရှင်
နယူးဇီလန်နိုင်ငံကမွတ်စလင်ပြည်နှစ်ခုမှလူပေါင်း49ယောက်တိစုံခဲ့ရတဲ့ကျန်းဖက်ဝါရီရဲ့တက်ခတ်မှုနဲ့ဆက်နွယ်ပြီးတနည်းရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။တရားစွဲခံရသူကိုစနေနေ့မှရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံရသူရဲ့အမည်ကိုထုတ်မပြောရင်မလဲနယူးဇီလန်ရုပ်မြင်သံကြားဌာန TVNC ကတော့တနက်သမားဟာအอสတြေးလျနိုင်ငံ New South Wales ပြည်နယ်က Grafton မြို့ကအသက်28နှစ်အရွယ် Brandon Torrance ဆိုသူဖြစ်တဲ့အကြောင်းပြောဆိုထားတာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကမဲ့သုံးစီရောက်ကိုသမ္မတကအရေးပေါ်ချင်းနေချင်းညာထားတာကိုပယ်ချတဲ့ဥပဒေတရားကိုထက်လွတ်တော်မှာမနေ့ကအတည်ပြုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့မနေ့ကပဲလွတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေကိုဗီတိုအာနာသုံးပယ်ချမယ်အကြောင်းတုံ့ပြန်ထားပါတယ်။အမေရိကန်နဲ့တာလီဘန်တပုံတွေချငင်းငယ်ဆွေးနွေးပွဲတွေဟာဆက်စုနှစ်တွေအတွင်းအာဖဂန်နိုင်ငံမှာငင်းငယ်ရနိုင်တဲ့လမ်းစာတစ်ခုဖြစ်အမေရိကန်ဆူရတောင်းဝန်ရှိသူတွေကပြောဆိုနေပါတယ်။ဒါမှလည်းအာဖဂန်ဆူရတွေမှာအဓိကနေရာယူထားသူတချို့ရဲ့မှတ်ချက်တွေမှာတော့အမေရိကန်နဲ့အာဖဂန်ဆူရတို့ကြားသဘောထားကွဲလွဲနေတဲ့အမြင်တွေကိုလည်းတွေ့မြင်နေကြရပါတယ်။အမေရိကန်ဘက်ကလက်ရောမှုတွေမရှိခဲ့ရင်ဆွေးနွေးမှုတွေကိုဆိုင်းငံ့ထားဖို့မြောက်ကိုရီးယားကစဉ်းစားနေပြီးမစ်ဆိုင်းတော့နဲ့နျူကလ িয়ার ဆန့်သတ်မှုတွေမလုပ်ဖို့တားမြစ်ထားတာကိုလည်းပြန်စဉ်းစားကောင်းစဉ်းစားမယ်ကြောင်းမြောက်ကိုရီးယားအစိုးရတန်တမန်ကပြောလိုက်ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံကထိပ်သီးဆွေးနွေးပွဲပြတ်ခဲ့တဲ့ပုံမှာလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကအမေရိကန်ကိုအပြစ်တင်ခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လူးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.
From Washington.